မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကျူးပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တလောတုန်းကဒီကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်ချက်နဲ့အဲဒီဆုံးဖြတ်ချက်ထဲမှာပါတဲ့ဒီနိုင်ငံတကာဥပဒေချိုးဖောက်မှုထောက်ထားဆွေးရေးအဖွဲ့ပေါ့နော်ဒီအဖွဲ့ကဘယ်လိုအဖွဲ့မျိုးလဲဆိုတာကိုကျွန်တော်တို့အဓိကသုံးသပ်ဆွေးနွေးမှာပါအဓိကဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းမှာ2011ကစလို့ဖြစ်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့ဆိုတဲ့တပ်တွေအထောက်ထားဆွေးရေးအဖွဲ့ကိုဖွဲ့ဖို့ဆိုပြီးတော့ကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်ခဲ့တာပါဒီဖွဲ့ရဲ့အတိတ်နဲ့ဒီဖွဲ့ကဘယ်လိုသဘောဆောင်လဲကုလလူခွင့်ကောင်စီရဲ့အခုခြေလှမ်းဟာမြန်မာရေးကင်တွယ်မှုမှာဘယ်လောက်ထိထိရောက်နိုင်တယ်လဲစရီကျွန်တော်သုံးသပ်ဆွေးနွေးမှာပါအဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မက်ခင်အုံမှာပါမက်ခင်အုံမှာဆိုလို့ရှိရင်ဒီမြန်မာနိုင်ငံလူခွင့်ရေးလှုပ်ရှားမှုမှာဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်နောက်တူကတော့ဥစေဝင်မှာသတင်းစာဆရာကုစေဝင်မှာဒီလိုင်းပေါ်ကိုနှစ်ဦးစလုံးရောက်နေပါပြီခင်ဗျမက်ခင်အုံမှာကြားပါလားခင်ဗျမက်ခင်အုံမှာရင်ဖိတ်ခေါ်ကြပါလေโอเคမောင်မိုင်ခုနကကျွန်တော်ပြောသွားလို့ပါပဲလူခွင့်ရေးကောင်စီကနေပြီးတော့ပြီးခဲ့တဲ့ဘက်ကဆုံးဖြတ်ချက်ထဲမှာဒီနိုင်ငံတကာဥပဒေချိုးဖောက်တာနဲ့ပတ်သက်လို့အထောက်အထားဆွေးနွေးဖွဲ့เนาะဖွဲ့ဖို့ဆိုတဲ့ဆုံးဖြတ်ချက်တစ်ခုပါပါတယ်အဲ့တော့ဒီဖွဲ့ဟာအရင်တုန်းကရှိခဲ့တဲ့အချက်လက်စုဆောင်ရေးဖွဲ့နဲ့ဘာတွေကွာသွားလဲအဲ့ဒါလေးနည်းနည်းတိကျကျလေးရှင်းပြပေးပါလား
ဟုတ်ကဲ့ရှင်အခုဒီအရင်တစ်ပတ်ကလူခွင့်ကောင်စီကဆုံးဖြတ်လိုက်တဲ့ဥစ္စာမှာတကယ်ပြောမယ်ဆိုရင်တူကရန်နေရနှစ်ခုကိုဖွဲ့စည်းလို့ဆုံးဖြတ်လိုက်တယ်လို့ပြောလို့ရပါတယ်။တစ်ခုကဘာလဲဆိုတော့အခုလုတ်ပိုင်ခွင့်ပြီးသွားတဲ့SSM ပေါ့နော်ကျွန်တော်တို့ဒီအထက်လက်ဆုံးဆန်းရေးလို့ရှင်နံပါတ်၁ကိုဆက်ပြီးတော့မှနောက်ဆက်တဲ့ပေါင်းကူးဆက်ပြီးတော့မှသွားပြီးနဲ့ SSM နံပါတ်၂လို့ပြောလို့ရတဲ့ရန်နေရတစ်ခုကိုလည်းတကယ်လုတ်တယ်လို့နော်ဒီတော့နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဟိုဗမ်မလိုက်ထဲနဲ့လွတ်လပ်တဲ့နိုင်ငံတကာရန်ဒီယာလို့ပြောလို့ရတဲ့ဟိုအတူအောက်ကတော့ triple iron လို့ခေါ်ရတဲ့အဲ့ဒီ triple iron ဆိုတဲ့ရန်ဒီယာတစ်ခုကိုလည်းသူတို့ထပ်ပြီးတော့မှဟိုအဖွဲ့ဖို့အစ်စ်ဖွဲ့ဖို့ရှိတာပဲ။ဆိုဒီရန်ဒီယာနှစ်ခုရဲ့မတူရအောင်လဲကျွန်တော်ဟိုရှင်းပြချင်ပါလေ။ပထမ FSM 2ကကြတော့ဒီ triple iron ဆိုတဲ့လွတ်လပ်ပြီးတော့မှဗမ်မလိုက်တဲ့နိုင်ငံတကာရန်ဒီယာမလာခင်ပေါ့နော်မဖွဲ့နိုင်သေးခင်အသက်မဝင်သေးခင်ကာလမှာဒါရဲမှာလွတ်မသွားရအောင်လို့ရှိနေတဲ့အခြေအနေတွေလေ့ကျင့်ချိုးဖောက်မှုတွေဆက်လက်မှတ်တမ်းတင်လေ့လာမှတ်တမ်းတင်အထက်လက်ကောက်ယူပြီးတော့မှအချင်းခံစားလေးဆက်ပြီးတင်ပြသွားနိုင်လို့တရားရဲမှာတစ်ခုပေါင်းကူဈာခံပေါင်းကူတစ်ခုရှိမှာပေါ့ဒါနဲ့နောက်တစ်ခုကခုနက triple iron ဆိုတာရှိနေပေါ့နော်အဲ့ဒီ triple iron ကကြတော့သူကကြတော့ပြောမယ်ဆိုလို့ရှိရင်ဟိုကျမတို့ဒီဟိုနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်မှုတွေအတွက်ကိုတာဝန်ရှိတဲ့လူပုဂ္ဂိုလ်တွေကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနိုင်ဖို့တရားရုံးလုံထုံးလုံးကြီးတွေအတွက်ကိုအမှုပြင်ပေးမယ်ရန်နေရလို့ကျမတို့သိရပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒါတစ်ခုလည်းသိချင်လို့ပါနောက်တစ်ခုကတော့ဒီအခုတစ်ဖက်မှာ ICC ပေါ့နော်ဒီပြည်မှုဆိုင်ရာနိုင်ငံတရားရုံးကိုတင်ဖို့ဆိုပြီးတော့ကြိုးပမ်းနေတဲ့နိုင်ငံတွေလည်းရှိပါတယ်ခင်ဗျာတစ်ဖက်မှာကအခုဒီလုတ်တဲ့ဒီခုနပြောလေ Trouble MD အဖွဲ့စည်းကဒီ ICC အတွက်ယူရလားတခြားဘယ်လိုယူရချက်တွေရှိပါလဲခင်ဗျာတိကျစွာပြောမှာဆိုရင
်ဟုတ်ကဲ့ဒီ Trouble IM ကယူရချက်ကပြောမှာဆိုရင်သူ့ရဲ့လုတ်ပိုင်ခွင့်ပေါ့နော်သူ့ရဲ့လုတ်ပိုင်ခွင့်ကသူကခုနကတော့ဟိုဘယ်မှာပဲဖြစ်ဖြစ် ICC ရဲ့ပြောဒါမှမဟုတ်ရှင်လွတ်လပ်တဲ့တရားခုံရုံးတစ်ခုပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်နိုင်ငံတကာနိုင်ငံအနေနဲ့သူ့နိုင်ငံအတွင်းကနေပြီးတော့မှဟိုတရားစွဲနိုင်တဲ့အခြေအနေမျိုးလုပ်မယ်ဆိုလို့ရှိရင်လည်းဘယ်မှာပဲဘယ်သူပဲလုတ်တုံးလို့ရဖို့အတွက်ကိုသူကအမှုကိုကြိုပြီးတိဆောက်ပေးထားတာမျိုးဖြစ်ပါတယ်ဆိုတော့ဘယ်လိုမျိုးတရားစီရင်ရေးရန်နေရပဲနောက်လာမယ့်အနာဂတ်မှာပေါ်လာဒီ triple im ကနေပြီးတော့မှအမှုတိဆောက်ထားတဲ့ဥစ္စာတွေအကုန်လုံးကယူပြီးတော့မှဒါကိုတုံးလို့ရတယ်ဆိုတဲ့ဥစ္စာအတွက်ကိုသူအမှုတိဆောက်တာကြိုပြီးတော့မှအမှုတိဆောက်ပေးထားတဲ့ဆိုတဲ့ဘောပါ
ဟုတ်ကဲ့တစ်ချိန်လုံးကတော့ဒီခုနကဒီအာနာရှင်ပီနိုချေကိုအင်္ဂလန်ကအင်္ဂလိပ်သွားတဲ့အချိန်မှာဖမ်းခဲ့ပူပါတယ်ဖမ်းဆီးခဲ့ပူပါတယ်အဲ့တော့ဒီအခြေအနေမျိုးတွေကတော့ဖြစ်လာနိုင်လားတာဆူလာနိုင်လား
အိုးပြောရတော့ခက်မှာပေါ့နော်ကိုယ်ကိုယ်တိုင်ကြီးဒါပေမဲ့ဖြစ်ခဲ့ဘူးတဲ့ပါဒကတွေရှိတာဘောနော်အခုတိတ်မကြသေးခင်ကတော့မှစီးရီးယားကလေတပ်ဗိုလ်ချုပ်ကိုဒီဂျမနီကနေပြီးတော့မှတို့ဒီအာယူနာကဟိုကျွန်တော်တို့ဟို universal jurisdiction လို့ခေါ်တဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့်အရဟိုသူ့ကိုပေါ့နော်တရားစွဲဖို့လောက်ထားတာရှိတော့ဟိုလောလောဆယ်ဒီလူကအဖမ်းခံထားရလားဆိုရင်တော့အဖမ်းမခံထားဘူးပေါ့တိုးတော်တူပြီးနိုင်ငံတွေကနေတိထွက်လို့မရဘူးဟိုအပြင်ထွက်လို့မရဘူးဘာလို့ဆိုတော့ဟို interpol မှာလည်းသူကအမိစီရင်မှာပါသွားပြီလေနော်ဆိုတော့အဲ့လိုမျိုး case တွေတော့ရှိတယ်ချက
်ဟုတ်ကဲ့နောက်တစ်ခက်တစ်ချက်ကသိချင်တာကအရင်တော့ကချက်လက်စုဆောင်ရေးအဖွဲ့ကိုမြန်မာဆူရက cooperate မလုပ်ပါဘူးမြန်မာနိုင်ငံတော်မှသွားခွင့်မရခဲ့ပါဘူးအဲ့တော့ဒီ trouble am လိုမျိုးယနေ့ရက်တစ်ခုစောင့်မယ်ဆိုရင်မြန်မာဆူရကဖူးပေါင်းဆောင်မှုမပါဘဲနဲ့လုပ်နိုင်ပါမလား
အခုဒီကျမတို့SSM number 1တောင်မှ တနည်းခွဲအတွင်းမှာသူကတော်တော်ကြီးကိုမှပေါ့နော်အချက်အလက်တွေတေးချခိုင်းခိုင်းမှမှနဲ့အာဒီစက်တွေကိုဒီတေးချစူးစမ်းပြီးတော့မှအခုလိုတင်ပြသွားနိုင်တယ်ဆိုတော့မြန်မာကပူးပေါင်းဆောင်ရွက်မှုမရှိပေမဲ့လို့ဒါတွေကလုံးလုံးမရဘူးအလုံးမရတာမဟုတ်ဘူးပေါ့နော်ဒီအထူးသဖြင့်ကဒီတက်တွေထောက်ထားရဆိုလို့ရှိရင်အထူးသဖြင့်ဒီတိမ့်နဲ့ချီပြီးတော့မှအာဘင်္ဂလားဒေ့ရှ်နဲ့ဆက်ကိုရောက်နေရရောင်းတဲ့ဒုက္ခတွေဒီဆိုလို့ရှိရင်တို့ရဲ့ဘဝဖြတ်တမ်းမှုအရာကဟိုကျမတို့ဟိုပုံခြင်းမဟုတ်ဘူးလေနော်တို့ရဲ့ဒီဘာတွေကြုံခဲ့ရတယ်ဆိုတဲ့ဥစ္စာတွေမှာကျမတို့ဒီမှုခြင်းမှုရာအရာကိုကယူထားတဲ့တက်တွေထောက်ထားရရရှိတဲ့ခြင်းထပ်ယူနေတဲ့ဟာတွေရောဒါတွေဟာဟိုမြန်မာနိုင်ငံကအပူပေါင်းဆောင်ရွက်မှုမရှိလေအော်ပြောမယ်ဆိုလို့ရှိရင်တော့ဒါတွေကဖြစ်နေပါတယ်ဆိုတော့ဘာတွေတက်ရောက်မှုဖြစ်နိုင်လဲဆိုတာမျိုးကျွန်တော်တို့စဉ်းစားမယ်ဆိုလို့ရှိရင်တော့အခုကာလမှာတော့ကျွန်တော်တို့အတိအကျပြောဖို့တော့ခက်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အခုဖြစ်သွားတဲ့ဥစ္စာတွေဖြစ်နေတာတွေကလူမျိုးတုံးတက်ဖြတ်မှုလူသားမျိုးနွယ်ဖြစ်မှုပေါ်မှာစန့်ကျင်မှုဖြစ်ရခြင်းမှုဆိုတဲ့ဒီနိုင်ငံတကာရာဇဝတ်နိုင်ငံတကာရာဇဝတ်မှုတွေဖြစ်နေတယ်အဲ့ဒီဘက်ကအဲ့လိုဖြစ်နေတဲ့ဥစ္စာတွေတို့တွေအားလုံးကတက်ပြီးအထောက်ထားတွေစနစ်တကျနဲ့တိတိကျကျယူထားတာတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီလိုမျိုးနိုင်ငံတကာဥပဒေကိုချိုးဖောက်တာဟာနိုင်ငံတကာရာဇဝတ်မှုကိုကျူးလွန်တာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မမြင်တာကနိုင်ငံတကာအတိုင်းအဝန်းတစ်ခုလုံးအနေနဲ့ရောနိုင်ငံတစ်ခုချင်းရရောကသူတို့လုပ်နိုင်တဲ့ဟာအရေးကြီးနေတာတွေလောက်သွားကြမယ်လို့ပဲကျွန်မတို့အဲ့လိုမျိုးသုံးသပ်တယ်ရှင
်ဟုတ်ကဲ့ခင်ဗျမက်ခင်ဦးမှာလီလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျကျွန်တော်ကိုစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ဒင်းစားဆရာကိုစိန်ဝင်းကြားပါလားခင်ဗျ
โอเค
ได้ป่ะโอเคกูเซนวินကိုကျွန်တော်မေးချင်တာကတော့လူခွင့်ကောင်စီကတော့အခုလိုမျိုးခုနမတ်အုံမှာလည်းပြောပြပြီးသွားပြီးအရေးယူမှုတွေစပြီးခြေလှမ်းနေတယ်လုံနေပြီအဲ့တော့မြန်မာနိုင်ငံဘက်ကအထူးသဖြင့်မြန်မာစစ်တပ်ပေါ့နော်အစိုးရဖြစ်စီစစ်တပ်ဖြစ်စီအဲ့ဘက်ကရောလူခွင့်ကောင်စီရဲ့အခုလှုပ်လာတဲ့ခြေလှမ်းနေနဲ့ပတ်သက်လို့အလေးနဲ့ကောသူတို့ရှိရလားတကယ်ကောသတိထားမိရလားအခြေအနေက
သူတို့အနေနဲ့ကတော့သူတို့စုတ်ကင်တာဒါပြည်တွင်းရေးပဲဖြစ်တယ်ဟဲ့လားအဲဒုကိစ္စဒုပဲရှိမယ်ဒီလာမလို့နဲ့ဆိုတဲ့ဟာကိုဟိုကင်တာပေါ့ဒါတစ်ဖက်မှာလည်းအဲသူတို့အနေနဲ့ကတော့ဒီကဖြစ်လာနိုင်တဲ့လမ်းတွေတွေကိုကျွန်တော်ထင်ပါတယ်ဒီ site ကြည့်နေတယ်လို့ထင်ပါတယ်အဲဒုတော်လည်းပဲအဲသူတို့မတွက်ထားတဲ့လမ်းသူတို့ကတော့သူကအာယူတာကတရုတ်ကိုနဲ့ရုရှားကိုအာယူတရုတ်ကိုအာယူတာပေါ့နော်အဲ့တော့အခုဒီကော်မရှင်ဘက်ကနေပြီးတော့လှုပ်လာတဲ့ဟာ UN ဘက်ကနေပြီးတော့လှုပ်လာနိုင်ငံကအနေထားကတခြားသော option တွေပါပါလာတာပေါ့နော်အဲ့ဒီအတွက်ကိုပါသူတို့အနေနဲ့တိရှောက်ထားမှုကICC တလန်နဲ့တွေမကဘဲနဲ့တခြားသောလမ်းတွေကိုပါတိရှောက်ထားမှုဖြစ်တယ်လို့ပြောနေတယ်အဲ့ဒါကမြန်မာအစိုးရအထူးသဖြင့်စစ်တပ်ကဒီကိစ္စတွေကိုကျူးလွန်ခဲ့တဲ့လူတွေအနေနဲ့တော့ကျွန်တော်တို့မှာဆိုရင်ပြဖြစ်မှာပေါ့လေ
ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်ပါတယ်မြန်မာဆွေရဲ့ပူပေါင်းဆွေမှုပေါ့အထူးဖြစ်စစ်တပ်လည်းပါပါတယ်ဒီအရင်လူခွင့်ကောင်စီကဖွဲ့ခဲ့တဲ့အချက်လက်စုဆောင်ရေးဖွဲ့ကပူပေါင်းဆွေမှုမလုပ်ဘူးဒါပေမဲ့တကယ်လဲထွက်လက်ထွက်လာတော့စီငါသာထွက်လာတော့ဟိုဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအချက်လက်တီနေပဲအဓိကစုပြီးတော့ဖွဲ့ခဲ့ရတယ်မြန်မာဘက်ကဟာဒီတီးကြကြမရခဲ့ဘူးတော့ဗမာနိုင်ငံလည်းမတော်နိုင်ခဲ့တာ哦အဲ့တော့အခုလိုမျိုးဆက်ပြီးတော့ပူပေါင်းဆွေမှုမလုပ်ဘူးဆိုရင်ဒါမြန်မာနိုင်ငံအတွက်အဆိုးဖြစ်နိုင်လားကောင်းဖြစ်နိုင်လားပိုကောင်းလာနိုင်လားမြန်မာနိုင်ငံအတွက်ဘလိုမျိုးတုံ့တက်မိလဲကိုစိန်ဝင်းအမြင
်ဒီလလစွာဆုံဇန်စစ်စေးတဲ့ကော်မရှင်ဘတ်ပါတီကိုလက်မခံလို့ပဲလက်မခံမယ်နဲ့ကိုရဲ့ကိုပိုင်ဆုံဇန်စစ်စေးကော်မရှင်လုပ်မယ်ပေါ့မြန်မာကတော့အဲ့လိုမျိုးကျန်တာအဲ့တော့အဲ့ဒီဟာကိုဘသူကရှုံးမတော့မေးခွန်းကအဲ့ဒီဒါကမေကွန်အဓိကမင်းကြီးအမေကွန်ပေါ့နော်အဲ့လိုမယုံတာနဲ့အများဟိုဘက်မှာလည်းသူတို့လှုပ်ရှားရှိတာအလုပ်ပို့ပြီးတော့ကြီးလာမယ်အဲတခြားသောနိုင်ငံကြီးရပိတ်ဆို့အရေးယူမှုတွေအားလည်းပေါ်လာမယ်ဂျိုင်းတူဖီအားတွေအများကြီးဝင်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်ချက်ကတော့ခုနကကိုစိန်ဝင်းပြောတဲ့အထက်မှာပဲမြန်မာနိုင်ငံကနေပြီးတော့တီးကြားသူ့ဘာသူလွတ်လပ်တဲ့စုံစမ်းခွင့်စုံစမ်းရေးအဖွဲ့ဖွဲ့ထားတာရှိပါတယ်ခုနပြောလို့နိုင်ငံတကာကပုဂ္ဂိုလ်နှစ်ဦးဦးဆောင်တာပေါ့နော်ဒီနေ့ပဲဒီဒုက္ခသည်များမဟာမကြီးဒီအစည်းအဝေးမှာဒီဒေါက်တာဝင်းမြတ်ကြီးပြောသွားပါတယ်သူတို့အနေနဲ့ဒါကိုစုံစမ်းမယ်နိုင်ငံတကာကပူးပေါင်းပါဆိုပြီးပြောပါတယ်ခင်ဗျာအဲ့တော့ဒီစုံစမ်းမှုပေါ်မှာဘယ်လောက်ထိ rely လုပ်လို့ရမလဲနိုင်ငံတကာကကောပူးပေါင်းရင်ပိုးပြီးထွက်ပြေးထွက်လာနိုင်လားဒီစုံစမ်းမှုပြည်တွင်းစုံစမ်းမှုနဲ့ပတ်သက်လို့ပ
ါပြည်တွင်းစုံစမ်းမှုဥမာပြင်ဒီလိုမျိုးဟိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့ရမြင့်တတ်တွေကရှိနေသေးတယ်သူတို့တွေအသက်ရှင်ပြီးတော့ကြံနေကြတာဒီအများကြီးပဲဒါပေမဲ့လည်းသူတို့ကကြောက်နေရတာပေါ့ဘယ်သူကသွားပြီးတော့ပြောရဲမလို့ဒီလူတွေအမှဒီအဖွဲ့တွေလာလို့ရှိရင်အနောက်မှာလိုက်ပြီးတော့မှတ်နေတဲ့လူတွေကလည်းရှိသေးတယ်အဲ့ဒီခါကျတော့ ဆုံးစမ်းစစ်ဆေးမှုကလည်း credible မဖြစ်ဘူးပြီးဒါပေမဲ့တချို့သောအဖွဲ့ဝင်တွေကအရင်တော့ပြောကြသူတို့ကအခြေအနေကိုဆုံးစမ်းမှုမပြုရတဲ့ခင်ဟာအစကျူးလွန်မှုတွေမရှိပါဘူးဆိုပြီးတော့ကြိုးတွေပိတ်ထားတဲ့ဟာတွေအဲ့တော့ credibility ကရနိုင်ဖို့အခြေအနေကမရှိပါဘူး
ဟုတ်ကဲ့ကိုစင်ဝင်မအောင်မှာလီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်သရရှင်တွေလှည့်ပေးကြပါလေပထမသရရှင်ကတော့မထွေးထိုင်းနိုင်ငံကပါခင်ဗျာမထွေးတူဆူလီမင်းမြန်လို့ရပါတယ
်ဟာဟုတ်ကဲ့ရှင်ကျမမေခွန်မေခွန်ရှိပါတယ်ရှင
်ဟုတ်ကဲ့
ပထမတော့ကုလသမဂ္ဂက2019ခုနှစ်ကစလို့ဖြစ်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတက်တဲ့အထောက်အထားကိုပါအောင်2019ခုနှစ်စပယ်သိခဲ့တာလဲပါနော်အဲ၂၀၁၇ခုနှစ်ရှေ့ကာလအချိန်ကရောနိုင်ငံတကာဥပဒေချိုးဖောက်မှုဆိုင်ဆိုင်ဆံလို့မဝင်လို့လားအဲ့ဒါပါကြတဲ့ဆိုတော့မြန်မာနိုင်ငံမှာစစ်အစိုးရကစစ်စက်ကလူ့ခွင့်ရေးချိုးဖောက်မှုတွေယနေ့အထိပဲဖြစ်နေတယ်ပေါ့လေ
ဟုတ်ကဲ
့ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့2017မတိုင်ခင်ကအချိန်ဒီကိုဘာကြောင့်မကြီးညွှန်းတာလဲပေါ့နော်အဲ့ဒါကျွန်တော်မေးပြပါမယ်ခဏလေးမခင်အောင်ပါဘူးเนาะကျွန်တော်နောက်ထပ်သွားရှိတူကျွန်တော်လှည့်ပေးကြပါလေကိုဝေယံဆူဆွေးနွေးမြန်မြန်လို့ရပါတယ်
ဟုတ်ကဲ့လေလေရယ
်ဟုတ်ကဲ့ကိုဝီယံဆိုးဆွနေမြောင်းလို့ရပါတယ
်ဟုတ်ကဲ့လေလေရယ
်ဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ဒီကျလာဆွနေပြီလားကြာရယ်လေမြန်မာတရားဆက်ဆက်လို့လေးရှိရဲ့ဆင်ကြရယ်ဒီရယ်ရယ်လေးအစ်မဟိုတပတ်လာတယ်တော့ဟိုဒီကတော့လေးဆက်ရပြောရရဒီရယ်လေးဆက်လက်ပြေးတော့ဒီလိုလိုကံကလေးကတားရယ်ဒီကတော့တော့တော်တော်လေးအဲဒီကိစ္စရပါတယ်သူတို့ဒီမြန်မာနိုင်ငံရဲ့ကြက်တယ်ဒီဒီကိစ္စကိုတည်ကြည့်ရစီဆက်လို့ရပြီတော့ကျွန်တော်ကအဲ့ဒါလက်သက်သေးချင်တာလေးဆိုရင်အစ်မဒီ CSR ရတဲ့ကလေးဒီမြန်မာနိုင်ငံရဲ့ကြက်တယ်ဒီပြည်သူတွေတိုင်းပါတယ်ဒီကနေလို့ရတော့တယ်ရတယ်ဒီက
ကိုဝေယံဆိုးကိုဝေယံဆိုးပြောတာကျွန်တော်တို့ကောင်းကောင်းမကြောက်ဘူးခင်ဗျကောင်းကောင်းမကြောက်တော့နဲ့တူတူတက်တုံနဲ့တလုံးချင်းတီးတီးကြကြလေးပြောပြပါလားကျွန်တော်တို့ကောင်းကောင်းမကြောက်ဘူး
အဲ့ကျတော့ကျွန်တော်ကျဲကျလာတယ်လေဆက်ဆိုင်လို့ရှိရဲ့လက်ချက်စိုးရမယ်ကိုယ်ကမရှိလဲချမ်းလို့လည်းဒီလိုလည်းငါတကာစစ်ခုရင်းကိုဒီလိုလိမ့်မဲ့လို့ဆိုတော
့ဟုတ်ကဲ့ကျွန်တော်နားလည်ပါပြီဟုတ်ကဲ့တခြားနီလန်းအနေနဲ့အဓိက
ကျဲကျသေးလဲအချမ်းလို့လည်းဒီလိုခုရင်းကြီးရတယ်မလုံးမဲ့လည်းတော့လဲရဲကျွန်တော်ကျွန်တော်
ဟုတ်ကဲ့အချားနီးလက်နေနဲ့ဒီစစ်ခုံတင်မှုကိစ္စပေါ့နော်ဟုတ်ကဲ့နောက်ဆက်တော့ရှင်တူကျွန်တော်ဖိတ်ခေါ်ကြပါလေကိုတီးလေမူဆွေးနွေးမေးမြန်းလို့ရပါလေကိုတီးလေမူကြားပါလားကိုတီးလေမူအဲကိုတီးလေမူလေတိုင်းပေါ်မှာမရှိတော့ပါဘူးခင်ဗျာကျွန်တော်ဒီမှာပေးစာတချို့ကျွန်တော်ဖတ်ချင်ပါလေပေးစာထဲမှာ Game Book Cup ဆိုရဲဒီရေးတာကတော့ချင်းပြည်နယ်မှာ Silent Genocide ဖြစ်နေတာနှစ်ပေါင်း80လောက်ရှိပါပြီတဲ့မြို့တုံးတောက်လည်းဖြစ်နေပါပြီတဲ့တချို့ရွာတွေဆိုရင်တက်ကြီးရွာတွေကပဲကြံတော့လို့ရွာမှာအသုဘရှိလို့ရှိရင်တက်ကြီးရွာတွေကိုယ်တိုင်အလောင်းထံကျင်းတူနေရတဲ့အခြေအနေပါတဲ့ဝမ်တထအတွက်လူငယ်တွေပြည်ပကိုသတိစမ်းကြီးထွက်နေကြစေပါပြန်သူနေပါလေတဲ့ဒါတော့သူ့ရဲ့အမြင်မှာနောက်ထပ်သရရှိတူကတော့အဲထက်တယ်သူကတော့ကုလလူခွင့်ကောင်စီရဲ့ခြေလှမ်းထိရောက်မှုကတော့ထင်လောက်ခီးပေါက်မယ်လို့မထင်ပါဘူးတဲ့အဓိကတရုတ်ရုရှားကလည်းကာဝယ်ပေးနေမှာပါပါတဲ့ဒီမိုကရေစီစနစ်အုပ်ချုပ်မဲ့မြန်မာနိုင်ငံဟာဒီမိုကရေစီရဲ့အနှစ်သာရနိုင်ငံသားတဦးချင်းစီရဲ့ဒီမိုကရေစီနဲ့အတိတ်ပဲစီမင်းကြီးဝင်တွေနည်းလို့မှသိတယ်တဲ့ဒါတွေကြေကြေမြတ်မြတ်နားလေသဘောပေါက်သွားမယ်ဆိုရင်တော့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ခြေလှမ်းတွေပို့ပြီးတော့ထိရောက်နိုင်မယ်လို့ထင်ပါတယ်ဗျာ။သူကတော့လူခွင့်ပညာပေးတဲ့ပတ်သက်လို့ဆိုလိုတယ်ထင်ပါတယ်။ကျွန်တော်တော့ရှင်တွေကခုနမထွေးမိထားတဲ့မိကွန်းနဲ့ကိုဝီယံဆိုးပြောသွားတာကိုကျွန်တော်အရင်ဆုံးပြန်ဖက်ပေးကြည့်ပါလိမ့်မယ်။မတ်အုံမာကိုကျွန်တော်ပြန်ပြီးတော့ဖိတ်ခေါ်ကြည့်ပါလိမ့်မယ်။မတ်အုံမာကြားပါလားခင်ဗျာ။ဟုတ်ကဲ့မတ်အုံမာကြားပါလား။
ကော2017ကနေမှဗဇလို့တို့2017နောက်ပိုင်းဟိုမှစပြီးတော့ဒါကြီးကောက်တာလဲပေါ့နော်ဟုတ်တယ်နော
်ဟုတ်ကဲ့ဟုတ်ပါတယ်ဟုတ်ပါတယ်ဟု
တ်ပါဆေးနေရဟာအဲကျမတို့လေးလာတလောက်ဆိုလို့ရှိရင်တော့အဓိကအဲ2010မှာရေးကောက်ပွဲဖြစ်သွားပြီးတော့2017ကနေစပြီးတော့မှမြန်မာနိုင်ငံဟာဒီမိုကရေစီအပြင်ကူးကြောင်းပြီးဆိုပြီးတော့မှကမ္ဘာကိုကြီးညာလိုက်တယ်အဲ့ဒီခါမှာနိုင်ငံတကာနေပြီးတော့မှအားလုံးကအဲဟိုဘယ်လိုခေါ်မလဲအားလုံးကအကောင်းမြင်ပြီးတော့ပေါ့နော်အကောင်းမြင်သွားတာနဲ့အားလုံးကဟိုပူးပေါင်းဆောင်ရွက်ကြမယ်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးကြောင်းရေးအတွက်ကိုငွေအားရောလူအားရောအဲဟိုပညာနည်းပညာအားရောပြီးတော့နိုင်ငံရေးအရာပါအားလုံးကနေပြီးတော့မှထောက်ခံပြီးတော့မှဝင်လာကြတယ်နိုင်ငံတကာကနေပြီးတော့မှပြန်ပြီးတော့မှမြန်မာနိုင်ငံနဲ့ဖြည့်ဖြည့်ဆက်ဆံပြီးတော့မှလုပ်ကြတယ်ပေါ့အဲအဲ့လိုမျိုးလုပ်တဲ့အချိန်ကနေပြန်ပြီးတော့မှကြည့်လိုက်တဲ့အချိန်မှာနိုင်ငံတကာကဒါမြန်မာနိုင်ငံမှာပြန်ပြီးတော့မှပြန်လာပြီးတော့မှအားလုံးဒီဖွံ့ဖြိုးရေးနော်ငြိမ်းချမ်းရေး သာသဖြင့်အကုန်လုံးကိုငွေအားလူကအကုန်လုံးဟိုပညာအားစိုက်ထုတ်ပြီးလောက်ကြတယ်ပါဝင်ကြတယ်တို့တော်လည်းတကယ်တမ်းလူခွင့်ရေးချိုးဖောက်မှုတွေကဘာမှဟိုဘယ်လိုခေါ်လဲမတိုးတက်လာတဲ့အပြင်ဥပမာဆိုလို့ရှိရင်2017ရဲ့အထင်ကြီးဖြစ်တဲ့ဥစ္စာကကချင်မှာတကြောပြန်ဖြစ်တယ်ထပ်ပြန်ဆဖြစ်တယ်အဲ့တော့ဒီငင်းကြေးရည်ယူထားတယ်ဟလာအပြည့်ရလက်မှတ်ထိုးထားတယ်ဟလာကချင် KIO နဲ့တက်မတော်သားရဲ့မှာခုနက17နှစ်ရှိခဲ့တဲ့ဥစ္စာကိုတက်မတော်ဘက်ကနေချိုးဖောက်လိုက်တဲ့အခါမှာခုနကကြတော့ပြန်ဖြစ်သွားကချင်မှာပြန်ဖြစ်တယ် IDP ကဟိုဒုက္ခတွေကြီးပြန်ပြီးတော့မှဖြစ်လာတယ်ဆိုတော့အဲ့ဒီကနေစပြီးတော့မှ2012เนาะပြီးတော့2016ဆက်ခုံစသဖြင့်ခုနကကချင်ရှမ်းနဲ့ဒီရခိုင်မှာဖြစ်တဲ့ဥစ္စာတွေဟာ2017ကနေပြီးတော့မှတိုင်းပြည်တကားပွင့်ပြီးတော့မှအကောင့်ထက်သွားရမယ့်အစားလူခွင့်ရေးချိုးဖောက်ခံရမှုတွေကအစိုးရဘက်ကိုပို့ပြီးတော့မှဆိုးဝါးလာတာကိုကြည့်ပြီးတော့မှ2017ကိုအနည်းဆုံးအချိန်ကိုစပြီးတော့မှတို့လုံနိုင်ကြီးပေါ့နော်တို့လုံနိုင်တဲ့လုတ်ပိုင်ခွင့်နဲ့လုတ်နိုင်ခြင်းအတိုင်းတာရဲမှာအနည်းဆုံးအချိန်ကိုစယူတယ်လို့ကျွန်တော်တို့အဲ့လိုထင်နေချက
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဝင်းကိုကျွန်တော်တခုမေးချင်ပါတယ်အခုလိုမျိုးငငယ်တကာကနေပြီးတော့အထူးဖြစ်မြန်မာစစ်တပ်ပေါ့နော်လူခွေကျူးလွန်သူတွေကိုငငယ်တကာမှာအရေးယူဖို့ကြိုးပမ်းနေတာဟာမြန်မာနိုင်ငံရဲ့ညီညွတ်ရေးပြန်လည်ရင်ကြားစေရေးကိုထိခိုက်စေတဲ့အချို့အချာထိပါစေတဲ့ဆိုပြီးတော့မြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်နေပါတယ်အဲ့တော့ဒီလိုမျိုးရေးယူဆောင်ရွက်တာဟာတကယ်ပဲမြန်မာနိုင်ငံကသွားနေတဲ့အတွင်းကူပြောရေးပေါ်မှာသွားပြီးတည့်ရောက်မှုထိခိုက်မှုရှိတယ်လို့မြင်ပါလား
မြန်မာအစိုးရဘက်ကနေပြီးတော့အာဂျူးလောက်တာပေါ့တပီစောရကတက်တာကသူကနှစ် line ရှိတယ်တစ် line ကဆက်တော့ဒီတိုင်းပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဟာ instability တွေဖြစ်လာနိုင်တယ်နောက်တစ်ခုကတော့ဒီလူမျိုးစုတွေကြားမှာလူမျိုးတစ်ခုနဲ့တစ်ခုကြားထဲမှာအမုန်းကြားတွေပို့ပြီးတော့များလာတဲ့ reconciliation ကိုဖိကိုက်လာနိုင်တယ်ပေါ့အဲ့တော့ ਪਰ မတ်တစ်ချက်ကတော့ကျွန်တော်ထင်ပါတယ်တက်ကိုဟိုဟာတမရောကိုယူပြီးပြောတယ်သူကလည်း instability ဘာဖြစ်လို့ဒီကိစ္စမှာတမရောနဲ့ပတ်သက်ပြီးတော့အဲ့ကတော့ရခိုင်ကွန်မြူနတီကိုအထူးသဖြင့်ညှိနှိုင်းလို့ထင်ပါတယ်ဒီလိုခိညာကိစ္စကိုကြည့်လို့ရှိရင်ပေါ့ခြားသောကိစ္စတွေမှာတော့ဒီကချင်လို့ရှာနေပေါ့လေအဲ့တော့အဲ့ဒီခါတွေကဒါโอเคအဲ့လိုမျိုးမရှင်းမဲ့ထားရင်ပေါ့ဒါကမေးခွန်းရှိတယ်မပြေလည်လို့ပဲကျွန်တော်တို့ကအခုဒီပြဿနာကိုဒီအထိဒီလိုတွေဖြေရှင်းနေရတာအခုရောကဲရခိုင်မှာဆိုကြည့်မယ်ဆိုရင်ရခိုင်တောင်ပိုင်းကတော့ဒါပါမြောက်ပိုင်းကမြောက်ပိုင်းတစ်ခုလုံးလို့လေပါပြောရင်အစိုးရအဲ့ဒါတော့ဆန်းစုကြည်နဲ့ NLD ပေါ်မှာအမြင့်မကြီးလေမျိုးဖြစ်တဲ့ဟာမျိုးဖြစ်တယ်အဲ့တော့ဘာမှမရပဲနဲ့ဆုံးရှုံးမှုပဲဖြစ်တာဒီလိုမျိုးပေါ့မဖြစ်ချင်းမဲ့ထားလို့ရှိရင်ပြဿနာရဲ့အရေးမြစ်ကိုမတိုင်တွယ်လို့ရှိရင်ပြဿနာကတော့ပြေလည်သွားလိမ့်မယ်ဆိုတာကတော့မှန်ကန်တဲ့စောရကချက်ဘူးဟုတ်ဘူးလို့ထင်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တူအလှပြန်ပေးကြပါလေကုတီးလက်မှုလေလိုင်းပေါ်ပြောင်းနေပါပြီကုတီးလက်မှုတို့ဆွနေမြန်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီလက်ရှိအစိုးရရဲ့စစ်တပ်ကနော်လူခွင့်ချိုးဖောက်မှုကတော့တို့ကတော့တကယ်လုပ်နေတာကိုကျွန်တော်တို့သိရပါတယ်မြင်ရပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုရင်နော်သူ့ရဲ့လှုပ်ဆောင်ချက်တွေကသူအားလုံးငင်းနေတာကိုကျွန်တော်တို့သိရတယ်ပေါ့ဗျာနော်ဒီတော့ဒီအစိုးရစစ်တပ်ကနော်ဒီစစ်ခုံရုံးတင်ဖို့ကတော့ဒါလှုပ်ဆောင်ဖို့တော့လိုအပ်တယ်တကယ်လို့မလှုပ်ဆောင်ဘူးဆိုရင်ကျွန်တော်တို့တခြားသောတိုင်းရင်းသားတွေကိုနော်ဆက်လက်ပြီးတော့ဒုက္ခပေးနေမှာဖြစ်ပါတယ်အခုလည်းဆက်လက်ဒုက္ခပေးနေတယ်ဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့စစ်ခုံရုံးတင်ဖို့တော့ကျွန်တော်တို့ရောပြောဆိုရမှာဖြစ်တယ်နော်လက်ခံရမှာဖြစ်တယ်ကျွန်တော်တို့ကတော့ဟုတ်ကဲ့ပါလေခင်ဗျ
ဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါခင်ဗျကျွန်တော်နောက်ထပ်သရရှင်တူစာရေးပြပြတော့ဖတ်ချင်ပါလေအောင်စစ်တီတဲ့ရုံးကြအရေးမြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဖိအားကရုရှားနဲ့တရုတ်နိုင်ငံပေါ်မှာတည်တယ်တဲ့အဲ့ကြောင့်မှထူးခြားတဲ့အပြောင်းလဲဖြစ်နိုင်တယ်လို့မြင်ပါလေတဲ့ဒါသူ့ရဲ့စာအုပ်ချုပ်ပြောချင်တာဖြစ်ပါလေအဲ့တော့ကျွန်တော်ပတ်သက်ဒါနဲ့ပတ်သက်လို့ကျွန်တော်တိုးလေးပြန်မိချင်ပါလေအချိန်လည်းသိမ့်မရလို့ပါကိုစိန်ဝင်းကိုယင်မိချင်ပါလေရုရှားနဲ့တရုတ်ကပေါ်မှာပဲမူတည်တယ်ဆိုတော့တကယ်တမ်းအခုလူခွင့်ကောင်စီရဲ့အခုလိုတွားနေတဲ့ခြေလှမ်းတွေကခုနအင်အားကြီးနိုင်ငံတွေကခုလိုပိတ်ဆို့နေမှဆိုရင်တကယ်တမ်းထိထိရောက်လုံနိုင်ပါမလားတကယ်တမ်းခြေလှမ်းလှမ်းနိုင်ပါမလားကိုစိန်ဝင်းအမြင်သိချင်ပါလေ
အဲ့လိုကြီးပုံတွေတွက်လို့မရဟိုဟာဥပမာပြင်တရုတ်ပေါ့တရုတ်ကကျွန်တော်တို့နဲ့တင်အဆင်ပြေတာမဟုတ်ဘူးဘင်္ဂလားဒေ့ရှ်နဲ့လည်းတရုတ်ကအဆင်ပြေတယ်နှစ်နိုင်ငံလုံးကိုဟိုသူရဲ့အဲဩဇာရှိတဲ့ဟာအဲ့ဒီတော့တစ်ချိန်ကြာလို့ရှိရင်အဲ့ဒါဒီအခြေအနေတွေပြောင်းသွားမယ်နောက်ရုရှားကကျွန်တော်တို့နိုင်ငံကြီးမှာဒီလောက်သူကအဝေးရနေပဲရှိသေးတာအဲထက်တဲ့ဝင်ဝင်အနီးကပတ်သက်တဲ့ဟာမျိုးမဟုတ်ဘူးအဲ့တော့ဒီနိုင်ငံဒီနိုင်ငံနိုင်ငံပုံတွေကာထားပြီးမယ်ဆိုတဲ့အင်စာလွဲပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်အိုပါရဲ့အမြင်လည်းသိကြပါတယ်ခင်ဗျာဘလောက်ထိထိရောက်ကုလသမဂ္ဂဒီကိစ္စတွေကင်တွယ်နိုင်ပါ့မလဲအသားစီးတွေရှိနိုင်မလား
ဟိုကျွန်တော်တို့ဒီလုံခြုံရေးကောင်စီမှာရောဘာလို့ပြောဟိုပြေုံနေကြဆာကတို့မှာအာဗီဒီယိုအနာရှိထားတဲ့အတွက်ကြောင့်မလို့ပြန်ခေါ်ကြအရင်ကြည့်ရဆိုတော့ကျွန်တော်တို့အားလုံးသိကြတာပါသို့တော်လည်းပဲအခုကျွန်တော်တို့အာကြည့်ရမယ့်ဥစ္စာကဘာလဲဆိုတော့ဒီလိုမျိုးကိစ္စတွေကိုလှုပ်ဖို့ကလုံခြုံရေးကောင်စီတစ်ခုရဲ့မှာပွားပြီးတော့မှမမှုသေးဘူးအဲ့ဒါကိုကျွန်တော်တို့ညီမလုံးမယ်လို့ထင်တယ်အာအခုလောလောဆယ်ပေါ့နော်ကျွန်တော်တို့ဒီလာလူခွင့်ကောင်စီကနေပြီးတော့မှဆုံးဖြတ်လိုက်တယ်ဒီနောက်က triple im လို့မျိုးရန်နေရဆိုပါတော့ဒီရန်နေရမျိုးဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်အာတရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုအတွက်ကိုသွားဖို့အတွက်အမှုပြင်ထားပေးတယ်ဆိုတဲ့ဥစ္စာကဒါဟာကျွန်တော်တို့ဒါဟိုပြောမယ်ဆိုလို့ရှိရင်ခြေလမ်းတစ်လမ်းအကြီးကိုကျွန်တော်တို့တက်လိုက်တာပဲဆိုတော့ဒါဆိုလို့ရှိရင်ဒါဟာခုနကလုံခြုံရေးကောင်စီကဒါကိုဆော့ဆော့ပိုင်ဆိုင်ရှိတာမရှိဘူးရှင့်အဲ့တော့ဒီချိန်မှမှာပဲကျွန်တော်တို့နောက်တစ်ခုကကျွန်တော်တို့ကြည့်ရမှာကအဲကျွန်တော်တို့ဒီလူကုလသမဂ္ဂအထွေထွေညီလာခံရှိတယ်။ဆိုတော့အထွေထွေညီလာခံကနေပြီးတော့လေတထုပ်ကိစ္စတွေကလုံခြုံရေးကောင်စီကလုံပိုင်ခွင့်ရှိရတာနဲ့လုံခုတ်တာဝန်ရှိရတာနဲ့လုံသိရတာနဲ့မလုံခဲ့လို့ရှိရင်ဒီနောက်ကအထွေထွေညီလာခံကနေပြီးတော့လေသူ့ကိုပေးထားတဲ့အာပါဝါသူ့ကိုလုံပိုင်ခွင့်ပေးထားတဲ့ထဲကနေပြီးတော့မှလုံလို့ရတာရှိတယ်ဆိုတာမျိုးလည်းပြောနေကြသလိုကျွန်တော်ခုနပြောသလိုမျိုးလေဒီ University Station လို့ခေါ်တဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့်နိုင်ငံတိုင်းမှာသူ့မှာတရားစီရင်ပိုင်ခွင့်ရှိတော့အဲ့လိုနိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံရဲ့တရားရေးလုံခြုံရေးကနေပြီးတော့မှရှင်းကပ်ပြီးတော့မှဒီကျူးလွန်တဲ့ဒီနော်ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်ထားတဲ့စစ်ကောင်ဆောင်တွေကိုအဖြစ်ပေးဖို့အရေးယူဖို့အတွက်ကိုလည်းသူတို့လောက်သွားလို့ရတဲ့လမ်းတွေလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်တို့ဒီ different option ပေါ့နော်ဖြစ်နိုင်ခြေတွေအများကြီးရှိတယ်ဆိုတာလည်းကြည့်ကြရောဟုတ်ကဲ့ကျွန်တော်တို့တိထားဖို့ကြည့်နေဖို့လည်းလိုပါမယ်လေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒရက်လီလိုက်အစီအစဉ်အချင်းဆစ်သွားလို့ပါအတိကပေါင်းဆွေးနွေးပြီးတဲ့မက်ခင်အုံးမှာကိုစိန်ဝင်းနဲ့သရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရက်လီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲကျန်တော့ပြပါခင်ဗျာ